မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများအစီအစဉ်မှာငင်းချင်းရဲ့ပတ်သက်လို့ပြောဆိုကြတဲ့စကားတချို့နဲ့ဒေါအောင်ဆန်းစုကြည်ဂျပန်ခီးစင်နဲ့ပတ်သက်လို့ပြောဆိုတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေအဖြစ်ပြန်ပြီးတော့ဖောက်သည်ချလိုပါတယ်မြန်မာနိုင်ငံကိုပြန်လည်တည်ဆောက်နေရတာဟာတိုက်ဟောင်းကြီးကိုပြန်ပြင်နေရတာနဲ့တူပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်နိုဝင်ဘာ2ရက်နေ့ကတိုကျိုမြို့ဂျပန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့စီးပွားရေးမူဝါဒနဲ့ရင်းနှီးမြှုပ်နှံမှုဥပဒေနဲ့ပတ်သက်လို့မေးမြန်းချက်ကိုဖြေကြားရမှာဒေါအောင်ဆန်းစုကြည်ကအခုလိုဥပမာပေးပြောကြားရတာဖြစ်ပါတယ်
ကတော့ပြောရမယ်ဆိုရင်ကျမတို့ကနေပြီးတော့တိုက်ပြီးကိုစောင့်နေတဲ့အခြေအနေမျိုးပေါ့တိုက်ဟောင်းကြီးရဲ့ဆက်ပြီးတော့နေနိုင်အောင်လို့ဒီတောက်တိုက်ဆောင်အဟောင်းကြီးကိုပြင်ရတဲ့အခြေအနေမျိုးဖြစ်နေတာအဲ့ဒါတိုက်သိဆောင်ထားတဲ့အများကြီးကိုကြောက်တာတိုက်ဘာဖြစ်လို့ဆိုတော့အရင်တုန်းကအဆောက်အအုံကကြံခဲ့တာပေါ့အဲ့ဒါကြီးခုဖြစ်ဖို့ဆိုတော့တကယ်တော့လက်တွေ့ကြောက်တယ်ကျမတို့ကဘာမှမရှိဘူးဒီနေ့ဒီတိုက်သိဆောင်လို့ဆိုလို့ရှိရင်ဟာဒီကကောင်းတဲ့မှားလိုက်ဒါနဲ့တော့ဒီဆောက်ရည်ကိုလည်းထုံထားလိုက်တော့ဘုံဘုံဘုံဘုံဆိုပြီးဆောက်သွားလို့ရတယ်။ဒီတိုင်ဟောင်းကြီးကိုပြန်ပြီးတော့နေပြောအောင်လို့အနာကအတွက်လည်းသုံးပြအောင်လို့လုပ်ဖို့ဆိုတာအင်တာဗျူးပြီးတော့အင်မမလည်းဆက်ထားတော့အဲကျွန်တော်ကြည့်ကြည့်လာများဒါလည
်းဘိုးချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လိုင်းကောင်စီအစိုးရအာဏာသိမ်းပြီးတမိုင်းကိုမှန်မှန်ကန်ကန်မှတ်တမ်းမတင်နိုင်ခဲ့တဲ့အတွက်မြမသမိုင်းကိုအဖြစ်မှန်တိုင်ပြန်လဲရေးဖို့ယဉ်ကျေးမှုနဲ့သာနာရေးဝန်ကြီးသူရဦးအောင်ကပြောကြားလိုက်ပါတယ်။ရန်ကုန်မြို့သားစာကြည့်တိုင်းမှာသမိုင်းပညာရှင်တွေနဲ့အော်တိုဘာ29ရက်နေ့ကတွေ့ဆုံရမှာဝန်ကြီးဦးအောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။လူလေဦးအောင်ကလာကစပြီးတော့မှဒီကနေ့ထိဒီမိုးစီခတိရသမိုင်းကိုအရှိကိုအရှိတိုင်းအဖြစ်ကိုအဖြစ်မှန်တိုင်ခုနကလေကိုရဲ့အားဘောကိုယ့်ရဲ့တုံးသက်ချက်ကိုယ့်ရဲ့တဘောရမပါပဲနဲ့ပြုစုဖို့ပြန်လည်ပြုစုဖို့နောက်ပြီးတော့ကျောင်းတွင်နဲ့တက်သူတွေမှာတမိုင်းဘာသာရဲ့အခန်းကဏ္ဍကိုမြင့်တင်ပေးနိုင်ဖို့အတွက်ကိုလိုအပ်တဲ့ incentive ပြန်ပေးဖို့ဆိုပြီးမှအဆိုစာတမ်းဆောင်ကျွန်တော်ညံမိသမျှရေးသားခဲ့ပါတယ်တိုင်းနာပြည်သူတို့ရဲ့စာရေး၊ဝေးရေး၊နေရေးချင်းနေနိုင်ငံရေးလှုပ်ရှားမှုနောက်ပူးဆောင်ရတဲ့စူပါတီတီရဲ့အုတ်ချွေးပြုပြောင်းနေမှုအဲအဲ့ထဲမှာအာသာချက်တွေအားရတဲ့ကိုကျွန်တော်တို့ပဂတိတိုင်းနဲ့ခေါ်ထုတ်ရေးသားဖို့သူတင်တာပြုဖို့ကျွန်တော်တို့အပိုင်းမတိုင်းတိုင်းမှာခုနကဒီကျွန်တော်ဒီများကြီးဖြစ်တဲ့အုတ်ချွေးသူများရဲ့ဘုံမခွေးကိုသာခေါ်ထုတ်ရေးသားရေးမပြုဖို့လည်းခံမှန်ကျွန်တော်ဆွေးနွေးပြင်ပြပါပါတယ်
ရန်ကုန်မြို့တော်ကိုရန်ကုန်မြို့နယ်ပြည်သူတွေလက်ထက်ကိုပြန်ပေးအပ်လိုပါတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်။နိုဝင်ဘာ4ရက်နေ့ကပြင်သစ်ပညာရှင်တွေနဲ့ပေါင်းပြီးတော့မင်္ဂလာပါပွဲတော်ကျင်းပမယ့်အကြောင်းပြောကြားရမှာဦးဖြိုးမင်းသိန်းကအခုလိုထည့်သွင်းပြောကြားရတာဖြစ်ပါတယ
်။ရန်ကုန်မြို့ပြည်သူလူထုတွေလက်ထက်ကိုကျွန်တော်တို့ပြန်အပ်ချင်ပါတယ်။ဒီအတွက်လည်းဒီမင်္ဂလာပါဆိုတဲ့အခုပွဲကိုကြက်ကြက်ပြက်ပြက်ကျင်းပဖို့အတွက်ကျွန်တော်တို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ
်။တင်သမျှအမှုကိုအမှုခိုင်မာမှုရှိမရှိမသုံးသပ်ပဲတရားရုံးကလက်ခံနေတာဟာတိုင်းပြည်နဲ့နာသလိုထောင်ထဲမှာလည်းအကျဉ်းကျတဲ့လူတွေပိုများလာတယ်လို့ဒီမိုကရေစီလှုပ်ရှားသူတဦးဖြစ်တဲ့ဒေါ်တော်အောင်လာပြောလိုက်ပါတယ်လူမှုကွန်ရက်စာမျက်နှာပေါ်မှာစက်ဖကြီးနာမည်သုံးပြီးတော့ကာကွယ်ရေးဦးစီးချုပ်နဲ့အရင်သမရဦးသိန်းစိန်ကိုလှောင်ပြောင်ခဲ့သူလို့စွပ်စွဲခံထားရတဲ့မတရားဖြစ်မှုနဲ့တရားစွဲခံထားရသူဦးလာဖုံးကိုအောက်တိုဘာ31ရက်နေ့ကတရားရုံးထုတ်ရမှာဒေါ်တော်အောင်လာအခုလိုပြောကြားရတာဖြစ်ပါတယ်
ပြောရရင်ဆရာစီကရေးတဲ့စာအုပ်ထဲမှာပေါ့နော်ဒါအန်တီပြောချင်တာကတော့အမှုတစ်ခုတည်ဆောက်ရင်မမမကန့်ရင်တရားရုံးကလက်ခံလို့မရပါဘူးမလက်ခံဘူးပေါ့နော်အခုကတင်သမျှအမှုအလုံးရုံးလက်ခံတယ်အဲ့တော့အမှုနိုင်ငံမှာဗာတင်နိုင်အခါကျတော့တိုင်းပြည်မှာအလုပ်တွေပို့ထုတ်လာတယ်အခုဥပမာထောင်ထဲမှာလူတွေပို့များလာတယ်ဒါတွေကအန်တီတို့တိုင်းပြည်နဲ့နားတဲ့အချက်တွေပဲဒါတွေမရှိသင့်ပေါ့နော်ဥပမာအမှုတစ်ခုတည်ဆောက်မယ်ဆိုရင်လည်းရဲလုပ်ပိုင်ခွင့်ရမှန်ကန်မှုလိုတယ်ပြီးတော့တရားရုံးမှာလည်းဒါကတော့မမှန်ကန်မှုဆိုရင်လည်းဒါအမှုတွေပတ်လက်ပဲတင်ပါလေပေါ့နော်အန်ဒီအတာမျိုးဖြစ်စစ်ကြပါလေ
အပြစ်ခတ်ရစေလဲရမြေသိမ်းပြဿနာတွေကြောင့်လက်ရှိအချိန်အထိဒီမိုကရေစီအပြည့်အဝမရသေးတဲ့အတွက်စစ်ဆန်ညှိနှိုင်းတာတွေလူမှုဖွဲ့စည်းမှာစင်စမပြတ်လှုပ်ဆောင်သွားဖို့အရေးကြီးတယ်လို့မန္တလေးတိုင်းအစိုးရအဖွဲ့ကလက်ရက်ဆက်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနေအောင်ကပြောလိုက်ပါတယ်အော်တိုဘာ28ရက်နေ့ကမန္တလေးတိုင်းအစိုးရအဖွဲ့ရုံးမှာဌာနဆိုင်ရာဝန်ထမ်းအနေနဲ့တွေ့ဆုံရမှာဦးစာနေအောင်ကအခုလိုပြောကြားရတာဖြစ်ပါတယ်ဒီ
မိုကရေစီကတို့တရားရဂိုင်းတို့မရသေးပါဘူးအဲ့ဒါတစ်ချက်ဖြစ်ပြီးတော့နောက်တစ်ခုကဒီမိုကရေစီနဲ့အဆက်တဆက်တည်းပဲဘာလဲဆိုတော့ပြစ်ဆိုညှိနှိုင်းဖြေရှာမှုအဲ့ဒီပြစ်ဆိုညှိနှိုင်းဖြေရှာတဲ့ယဉ်ကျေးမှုကဒီမိုကရေစီရဲ့ဖြစ်မယ်ထက်သန်းရမယ်ဆိုတာကိုလေးလေးနက်နက်အားလုံးရှိနေကြပါတယ်
တော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့လက်ထက်21ရာစုပင်လုံကြီးသာကန်ကျင်းပပြီးကချင်နဲ့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားလာတာဟာနှစ်ဖက်ပေးထားတဲ့ကိစ္စတွေမတည်ကြတဲ့အတွက်ဖြစ်တယ်လို့ရှမ်းမျိုးသားများဒီမိုကရေစီဖွဲ့ချုပ် SNLD ကပါတီအထွေထွေတွေးမှုဦးဆိုင်ညွန့်လုံကပြောလိုက်ပါတယ်။အောက်တိုဘာ31ရက်နေ့က DBB ရုပ်သံဌာနကမေးမြန်းရမှာဦးဆိုင်ညွန့်လုံကအခုလိုပြောရတာဖြစ်ပါတယ်
။အနည်းချက်ပြောမယ်ဆိုရင်တော့ပေးထားတဲ့ကိစ္စတွေမတည်လို့အဲကြောင့်တိုက်ပွဲတွေတဖြည်းဖြည်းနဲ့ပြန်ဖြစ်လာ။အမှန်တော့တဘောတူညီချက်တွေကိုလေးထားမယ်ဟေးဆိုရင်တော့ဒါဖြစ်စရာမရှိပါဘူး။
မြန်မာနိုင်ငံမှာပြည်တွင်းစစ်ကိုမရက်ဆဲနိုင်တာဟာလက်နက်ကိုင်အဖွဲ့တွေအနေနဲ့အပြစ်ခတ်ရက်ဆဲဖို့စိတ်ဆန္ဒမရှိလို့သာဖြစ်ပြီးရက်ဆဲခဲ့ရင်ကိုယ့်အတွက်ဘာတွေအကျိုးယုံမလဲဆိုတာကိုပဲတွေးနေကြတဲ့အတွက်ကြောင့်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ်။နိုဝင်ဘာ2ရက်နေ့ကတူချူရောက်မြန်မာမိသားစုတွေကမေးမြန်းတာကိုဖြေကြရမှာဒေါက်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ပြည်တွင်းစစ်ရက်ဆ
ဲဖို့တဲ့အခက်အခဲတွေကဘာဖြစ်တယ်ဆိုရင်ပြည်တွင်းစစ်ရက်ဆဲဖို့အတွက်အခက်အခဲကဘာလဲဆိုတော့မြန်မာစစ်ကျင်းတဲ့စိတ်ကပဲ။အဲ့ဒါပဲပြောလို့ဒါပေမဲ့လည်းအဲ့ဒါတော့ပထမပါဒါဒုတိယမရဆဲခြင်းတဲ့အကြောင်းမျိုးကျွန်တော်တို့ရှာရတယ်။ဘာဖြစ်လို့မရလဲဆဲခြင်းဒီစိတ်ကိုရဆဲခြင်းအပြင်ဘယ်လိုအကျိုးရမယ်ထင်လို့မရဆဲခြင်းတာလဲဆိုကျွန်တော်တို့မေးရတယ်။ဘာလို့ဆိုဘလို့မှကိုယ့်အတွက်အကျိုးရမယ်ကိစ္စအောင်ဘလို့မှဆောက်ပါလို့လာတယ်ဒါနဲ့ဘလို့မှလည်းဒီလိုအပြင်ဆိုလို့ရှိရင်ကိုယ့်အတွက်အကျိုးရမယ်ကိစ္စအောင်လွတ်ချင်ကြတာပေါ့ဒီကွယ်အကျိုးရမလားအကျိုးရှိမလားဆိုတော့မှန်မှန်ကန်ကန်မတုံ့တနိုင်လို့လည်းဖြစ်တယ်ဖြစ်နိုင်တယ်နောက်တစ်ခုကလည်းအကြောင်းကြောင့်ပြောင်းပြီးတော့အကျိုးရစေတာကိစ္စလေးတွေပါလာနိုင်တယ်လည်းဖြစ်နိုင်ပါတယ်အဲ့တော့ကျမတို့ဟာစိတ်ရစေရဲ့အတွက်အကျိုးရနိုင်ပြီဆိုတော့စိတ်ကပပပြအောင်လို့ဒီဆိုရင်မှုတွေပပပြအောင်လို့လိုအပ်ပါပါကျမတို့ရင်းချရေးလုံဖြစ်စေရဲ့ပေါ့နော်အရေးကြီးဆုံးအခက်အခဲဆုံး
အခုတော့မှမသားသားစကားများစီစဉ်ရအောင်လုပ်ပါခင်ဗျာကျေးဇူးနားဆင်ကြတဲ့ပြည်သက်အားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ